မြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်အစီအတန်းဟာအရင်နှစ်ကလည်းဆိုင်အစဉ်အဆက်ရောက်ကြသွားတဲ့အကြောင်းပြည်သူနိုင်ငံခြေစိုက်နေစည်းမချသတင်းသမားများအဖွဲ့ RSF ကပြောလိုက်ပါတယ်။ကမ္ဘာတဝန်းနိုင်ငံပေါင်း180နဲ့မြန်မာနိုင်ငံကအဆင့်138နေရာမှာရှိနေတဲ့အကြောင်းနှစ်ပတ်လည်သတင်းလွတ်လပ်ခွင့်ညွှန်ကိန်းဒီနေ့ထုတ်ပြန်မှာ RSF ကပြောလိုက်တာပါ။2013ခုနှစ်ကနေ2019ခုနှစ်ထိသတင်းလွတ်လပ်ခွင့်အဆင့်20တက်လာခဲ့တဲ့မြန်မာနိုင်ငံမှာအခုခါကြာဆင်းမှုတွေစတင်တွေ့မြင်လာနေရတဲ့အကြောင်းလည်းဖော်ပြထားပါတယ်။အထူးသဖြင့်မြန်မာလူမျိုးရေးတပ်ဖွဲ့တွေကရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ပေါက်ခဲ့တဲ့လူရက်ကိုပေါ်ထုတ်ဖို့ကြိုးစားခဲ့ကြတဲ့ရိုက်တာသတင်းဌာနကကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုနိုင်ငံတော်လက်ဝဲချက်အုပ်တွေဖောက်ပြမှုနဲ့ထောင်နဲ့ခုနှစ်နှစ်စီအပြစ်ပေးလိုက်တဲ့အတွက်အခြေအနေတွေပိုဆိုးလာတယ်လို့လည်းပြောဆိုခဲ့တာပါ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတရားဝင်လက်ခံထားတဲ့မြန်မာအစိုးရကသတင်းမီဒီယာတချို့ကိုအလားတူမသုံးနှုန်းမှုဖိအားပေးတာတွေရှိခဲ့တယ်လို့စစ်တွေးဥပဒေပေါ်မှာ66ကားကြီးနဲ့အရေးယူတဲ့လူရက်တွေရှိနေတာကလည်းသတင်းမီဒီယာလွတ်လပ်ခွင့်ကိုထိခိုက်စေတယ်လို့ဖော်ပြထားပါတယ်။အဲဆက်ဖြင့်2019ခုနှစ်ဒေနလတ်ခွေအညွှန်းကိမှာတော့အစိုးဆုံးနိုင်ငံတွေဖြစ်တာကမင်နစ္စတန်မြောက်ကိုရီးယားအရီထရီးယားတရုတ်နိုင်ငံတို့ကိုတတ်မှတ်ထားပြီးသတင်းသမားတွေဘလော့ဂါတွေကိုအများဆုံးဖန်ဆီးထားတဲ့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့ကတော့မြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်ဒေသကနိုင်ငံပေါင်း34နိုင်ငံနဲ့အစိုးဆုံးနိုင်ငံတွေဖြစ်နေလဲတတ်မှတ်ခံခဲ့ရတာပါ။